ိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေကြသူတွေအတွက်မြန်မာအစိုးရကမြေသူမြေဝါဖြစ်ကြောင်းထောက်ထားစာအုပ် CI ထုတ်ပြနေတဲ့စင်တာတွေကိုမြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှုချုပ်ဦးဝင်းရှိန်တွားရောက်ကြည့်ရှုခဲ့ပါတယ်။ CI စာအုပ်လုပ်တဲ့နေရာတွေမှာပွဲစားတွေကဝန်ဆောင်ကအဖြစ်အခကျင်းငွေအစမတန်ယူနေကြတာကြောင့်ထိုင်းအာဏာပိုင်တွေဝင်ရောက်စစ်ဆေးဖမ်းဆီးနေချိန်မှာပဲအခုလိုတွားရောက်ခဲ့တာဖြစ်ပြီးထိုင်းအလုပ်သမားဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့လည်းအလွတ်တဘောဆွေးနွေးခဲ့တယ်လို့ဆိုပါတယ်ဒီအကြောင်းကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ဟာအောက်တိုဘာလ3ရက်နေ့ကနေ10ရက်နေ့ထိထိုင်းကိုလာရောက်တဲ့ခီးစဉ်တွင်ထိုင်းနိုင်ငံမှာဖွင့်ထားတဲ့မိသူမိဝါဖြစ်ကြောင်းအထောက်အထား CI စာအုပ်လုပ်ပြီးတဲ့စင်တာတွေကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့ထိုင်းလူ့သမားဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့ဆွေးနွေးမှုလုပ်ခဲ့တာပါဒီဆွေးနွေးမှုတွေမှာတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးကအားနည်းချက်တွေရှိတဲ့အကြောင်းဆွေးနွေးဖြစ်ခဲ့တယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ရုံးကအလို့သမားတန်ရာရှိဦးမိုးအောင်ခိုင်ကဆိုပါတယ
်ထိုင်းလူ့သမားဝင်ကြီးဌာနနှစ်ချုပ်ကနေမှကျွန်တော်တွေ့ကြပါတယ်အဲ့ဒီအချိန်မှာကျွန်တော်ရဲ့မူမိဝရှိန်ပေါ့နော်နှစ်ချုပ်ကြီးတဲ့ပြောပါတယ်ဒါတော့ကျွန်တော်မြန်မာကိုပို့ပြီးချပါနဲ့ဝါဆော့စာပစ်လို့ထိုင်းအမေရိကန်ပါတယ်ထိုင်းဒီယူကြီးပါတယ်ထိုင်းကျမ်းမာကြီးပါတယ်ကျွန်တော်တို့ကကျွန်တော်တို့ခုပဲရှိမြန်မာတခုပဲရှိဟိုဒီဘက်ကထိုင်းကယူတော့သူကနေတော့ယူတာကျွန်တော်လာကနေဝါဆော့စာပစ်ရှင်တဲ့ကျွန်တော်နိုင်ငံကိုပုံချတော့ကျွန်တော်ပြောပါနဲ့လို့ကျွန်တော်ပြောကျွန်တော်တို့ကဖမ်းပါလို့ကျွန်တော်ပြောပွဲစားတဲ့ဖမ်းထိုင်းပွဲစားတဲ့ဖမ်းကျွန်တော်ပွဲစားတဲ့ဖမ်းလို့ချင်းဒီကလုံးကနှစ်ဖက်သုံးပါအားနည်းကြအားလို့ကျွန်တော်ရှိတာကြီးဒါပေမဲ့အားနည်းကြများသုံးသည်ထိုင်းရဖြင့်
ထိုင်းကိုလာရောက်တဲ့ခီးစဉ်အတွင်းညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ဟာအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုလည်းတွေ့ဆုံခဲ့ပြီးအခြေအနေတွေကိုမေးမြန်းခဲ့ပြီးတဲ့နောက်ဘန်ကောက်မဟာချိုင်းချင်းမိုင်ဆုံခလာရနောင်းမဲဆောက်စတဲ့နေရာပေါင်းစုံကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။ CI စခန်းဖွင့်ထားတဲ့နေရာ၉ခုရှိပြီးတခြားနေရာတွေမှာတော့ငွေကြေးအဆမတန်ကောက်ယူတာတွေမတွေ့ရပေမဲ့မဟာချိုင်းစခန်း၁နဲ့၂မှာတော့ပွဲစားတွေနဲ့ပြဿနာရှိတာကိုတော့တွေ့ရတယ်လို့ဆိုပါတယ်။အဲ့ဒီလိုမျိုးဦးဝင်းရှိန်လာရောက်နေတဲ့အချိန်မှာပဲထိုင်းနိုင်ငံဘက်ကလည်းမဟာချိုင်းဒေသက CI စခန်းတွေကိုနေ့စဉ်လိုလိုဝင်ရောက်စစ်ဆေးမှုတွေလုပ်ခဲ့ပြီးထိုင်းနဲ့မြန်မာပွဲစားတွေကိုဖမ်းဆီးနေတာတွေလည်းရှိနေတာပါ။နိုင်ငံအစိုးရကသတ်မှတ်ထားတဲ့ဈေးနှုန်းအရအလို့သမားတွေပေးရတဲ့နှုန်းတာကစုစုပေါင်းဘတ်ငွေ 2,000 ကျော်သာကျခံရမှာဖြစ်ပေမဲ့လည်းအခုဆိုရင်ဘတ်ငွေ 9,000 ကနေ 9,000 လောက်ထိကုန်ကျနေတာကြောင့်ထိုင်းဝန်ကြီးချုပ်ကလည်းဒီစင်တာတွေမှာပွဲစားတွေကမြန်မာလူသမားတွေကိုအဆမတန်ငွေကြေးတောင်းခံနေရတဲ့နဲ့ပတ်သက်လို့စုံစမ်းအရေးယူတာတွေကိုလုပ်ဖို့အတွက်ပြောဆိုထားပါတယ်။ CI စခန်းတွင်းကိုထိုင်းစစ်တပ်အပါအဝင်အဖွဲ့ဆောင်ကလာရောက်စစ်ဆေးနေတာနဲ့ပတ်သက်လို့တချို့လူသမားတွေကတော့အမှန်တိုင်းဈေးနှုန်းအများကြီးပေးရတဲ့အကြောင်းပြောပြကြသလိုတချို့ကတော့ရဲရနာပိုင်းတွေကိုကြောက်ရွံ့ပြီးမပြောရကြဘဲစိုးရိမ်နေကြတယ်လို့လည်းလူသမားတချို့ကတော့ဆိုပါတယ်။မဲဆောက်မြို့ဘက်မှာတော့CI ထုတ်ပေးတဲ့ယုံနီးမှာကုမ္ပဏီတစ်ခုကလာရောက်ဖွင့်လာပြီးဝင်ဆောင်ပေးကအဖြစ်ဘတ်ငွေ300ကောက်ခံနေတာတွေတော့ရှိပြီးမဟာချိုင်ဒေသလောက်ထိတော့ကောက်ခံတာမျိုးတွေမရှိပေမဲ့ဝင်ငွေနဲ့တဲ့မဲဆောက်လို့နေရာမျိုးမှာလဲဒီလိုဝင်ဆောင်ကတောင်းတာတွေဟာမဖြစ်သင့်ဘူးလို့လဲအလို့သမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်